နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူတီဟာဒီကနေ့မှာပဲအိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံမှာကျင်းပမယ့်အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်အစည်းအဝေးနဲ့အိန္ဒိယနိုင်ငံ69နှစ်မြောက်အမျိုးသားနေအထိမ်းအမှတ်ပွဲအခမ်းအနားကိုတက်ရောက်ဖို့ဒီကနေ့နေ့လယ်မှာပဲထွက်ခွာသွားပါတယ်။ပြည်စုံကူရောကိုကောင်းဆန်ဟင်းကပြောပြပေးပါမယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်ဆူတီဟာအိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့တရားဝင်ခရီးစဉ်အဖြစ်နှစ်ရက်ကြာတွားရောက်တာဖြစ်ကြောင်းမြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူက VOA ကိုပြောပါရယ
်။ဟုတ်ပါတယ်ကျွန်တော်တို့အိန္ဒိယနိုင်ငံ New Delhi မှာကျွန်တော်တို့မနေ့ဖြစ်25ရက်နေ့မှာကျင်းပပြုလုပ်မယ်အာဆီယံအိန္ဒိယဆွေးနွေးဘက်ဆက်ဆံရေး25နှစ်မြောက်ထိပ်သီးအထူးအစည်းအဝေးကိုပတ်သက်တာဖြစ်ပါတယ် Special Summit ဖြစ်ပါတယ်။အဲ့တော့အာဆီယံဖွဲ့ဝင်နိုင်ငံတွေကနိုင်ငံတော်အကြီးအကဲတွေတက်ရောက်ကြမှာဖြစ်ပါတယ်အဲ့တော့25ရက်နေ့မှာကျွန်တော်တို့အာဆီယံအထူးထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပြီး26ရက်နေ့မှာတော့ကျွန်တော်တို့အိန္ဒိယနိုင်ငံရဲ့ကျွန်တော်တို့69ကြိမ်မြောက် Republic Day ကိုဆက်လက်တက်ရောက်မှာဖြစ်ပါတယ်ဆိုတော့အိန္ဒိယနိုင်ငံဝန်ကြီးချုပ်ကြီးရဲ့ဖိတ်ကြားချက်အရအာဆီယံနိုင်ငံတွေကကျွန်တော်တို့နိုင်ငံတော်အကြီးအကဲဆိုရဖွဲ့အကြီးအကဲတွေကဒီ Republic Day မှာ Guest of Honor အနေနဲ့တက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်တိုင်ပင်ခံရဲ့ခရီးစဉ်ဟာဆိုရင်နေရကြခရီးစဉ်ဖြစ်တဲ့အတွက်ရက်ကန့်သက်ချက်အရနှစ်နိုင်ငံကြားဆွေးနွေးမှုတွေတော့မရှိနိုင်ပေမဲ့အင်းရှင်ဝန်ကြီးချုပ်နဲ့တရားတွေးဆောင်ကောင်းတွေးဆောင်မယ်လို့ဦးမြင့်သူကဆက်ပြောပါရယ်
။ဒီတစ်ခေါက်ကတော့ကျွန်တော်တို့နှစ်ရက်တည်းပဲခရီးစဉ်ဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ bilateral ဆွေးနွေးမှုတွေတော့စီစဉ်ကောင်းစီစဉ်နိုင်ပါမယ်။ဒါပေမဲ့အရက်ကန့်သက်ချက်အချိန်ကန့်သက်ချက်အရတော့ကျွန်တော်တို့ဟို bilateral ဆွေးနွေးမှုတွေအများကြီးတော့မရှိနိုင်ဘူးလို့ကျွန်တော်သုံးသပ်ပါတယ်။တော့လက်တလောမှာတော့ကျွန်တော်တို့အင်းရှင်ဝင်းကြီးချုပ်ကြီးနဲ့တွေ့ဆုံဖို့ပဲကျွန်တော်တို့အစီအစဉ်ရှိကောင်းရှိနိုင်ပါမယ်ခင်ဗျာ
ဒေါက်အောင်ဆန်းစုကြည်ကအိန္ဒိယနိုင်ငံဝင်းကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့နောက်ဆုံးအကြိမ်အဖြစ်2016ခုနှစ်အောက်တိုဘာလ16ရက်နေ့ကနေ19ရက်နေ့အထိအိန္ဒိယနိုင်ငံဂိုအာမြို့မှာကျင်းပတဲ့ဘရင်းစတက်အဒီသာရင်းအစီအဝေးဘရင်းစတက်ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့အိန္ဒိယနိုင်ငံခရီးစဉ်ကိုတွားရောက်ခဲ့တာလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကို2018ခုနှစ်စက်တင်ဘာလ9ရက်နေ့ကနေ9ရက်နေ့အထိ3ရက်ကြာချစ်ကြည်ရေးခရီးစဉ်အဖြစ်လာရောက်ခဲ့ပါသေးတယ်။ဒီကနေ့တောင်းတဲ့ခရီးစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းသူကြီးနဲ့အတူအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်လဲလိုက်ပါတော့မှာဖြစ်ပါရယ်ခင်ဗျာ။